Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2016ခုနှစ်ဧပြီလ9ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 16 19နဲ့ 25 တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြောကြောသိန်းကြီးညာမှာပါပနမနိုင်ငံရဲ့ဗန်နောင်ငွေကြေးပိုင်းလုတ်ကင်မှုတွေကိုပြန်သုံးသပ်ဖို့တရားလွတ်လပ်တဲ့ကော်မရှင်တရားဖွဲ့မယ်လို့သမရကကြေညာလိုက်ပါတယ်ဇီကာဗိုင်းရပ်စ်ပြန့်နှံ့တာကိုတားဆီးဖို့အီဘိုလာအတွက်ရာထားတဲ့ရန်ပုံငွေဒေါ်လာ1600နီးပါးကိုသုံးမယ်လို့အမေရိကန်ဆိုရကပြောပါတယ်အမေရိကန်သမရဘရာကိုဘာမာကဘူဒူးနေမှာသမရဦးထင်ကျော်နဲ့ဒေါ်ဆန်းစုကြည်တို့ကိုတယ်လီဖုန်းဆက်ပြီးချီကျူးဂုဏ်ပြုစကားပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
အခုညနေခင်းနာဆီယာမဲ့သတင်းဆောင်မတွေထဲမှာတော့အရင်ဆုံးနိုင်ငံတော်ရဲ့အတိုင်းမင်ခံဒေါ်ဆန်းစုကြည်ရဲ့လက်မှတ်နဲ့ထုတ်ပြန်လိုက်တဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးမဲ့ကိစ္စမှာဥပဒေကြောင့်အရနိုင်ငံတော်သမရရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်လို့
ပဒီမိုရှင်ဥပဒေပုံမှန်200အကြီးကကြီးရဲ့ကျေမှုစံကျေသောဥပဒေပုံမှန်401ရဲ့အဲ့ဒီကုနဲ့သမရကစုပ်ပေးလို့ရကာလုံရဲ့ထောက်ခံချက်မလိုဘူး
ရှင်းနေဥက္ကဋ္ဌရဲ့ပြောပြချက်ကိုနားဆင်ရမှာဖြစ်တယ်လို့ကနေဒါနိုင်ငံခြားရေးဝန်ကြီးကမြန်မာပြည်ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာကူညီပေးသွားမယ်ဆိုတဲ့ဂရိစကားနဲ့လာအိုနဲ့မြန်မာနယ်စပ်မှာတော့မူရစ်စိတ်ကြဆေးထုတ်ရမှာအသုံးပြုတဲ့ကဖိန်းတွေကိုကီလိုဂရမ်4500နီးပါးဖန်စီရခဲ့တယ်ဆိုတဲ့သတင်းကိုလည်းထုတ်လွှင့်ပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကကြီးညာပေးကြပါမယ်ရှင်
အင်္ဂါနေ့ကဝစ်စကွန်ဆင်ပြည်နယ်မှာလုပ်တဲ့ primary ပနာမရွေးချယ်ပွဲမှာဒေါ်နယ်ထရမ့်ဟာတက်ခရုစ်ကိုအကြီးအကျယ်ရှုံးသွားပေမဲ့အားရတဲ့ပုံမရှိဘဲမနေ့ကနယူးယောက်မြို့မှာမဲဆွယ်စည်းရုံးဟောပြောပါတယ်။နယူးယောက်ဟာထရမ့်ရဲ့ဇာတိပြည်နယ်ဖြစ်ပြီးဧပြီလ19ရက်နေ့အဲဒီမှာလုပ်မဲ့အရေးပါတဲ့ primary ပနာမရွေးချယ်ပွဲမတိုင်ခင်ကောက်ယူတဲ့လူထုစစ်တမ်းမှာထရမ့်ကခရုစ်နဲ့ဝါယိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေစစ်တို့ထက်အသာစီးရနေတာကိုတွေ့ရပါတယ်။ Long Island အရက်မှာလုပ်တဲ့မဲဆွယ်စည်းရုံးပွဲမှာထရမ့်ကခရုစ်ကိုလှောင်ပြောင်ပြောဆိုပါတယ်The Bronx အရက်မှာဗိုလ်ဒူးနေကလုပ်တဲ့ခရုစ်ရဲ့မဲဆွယ်စည်းရုံးဘွဲကိုလူ100လောက်ပဲတက်ပြီးသူ့ရဲ့မဲဆွယ်ဘွဲကိုတော့လူ2000လောက်တက်တယ်လို့ထရမ့်ကပြောပါတယ်။ထရမ့်မဲဆွယ်စည်းရုံးဘွဲလုပ်တဲ့နေရာရဲ့အပြင်ဘက်မှာတော့ဆန္ဒပြသူတချို့လည်းရှိခဲ့ပါတယ်။နယူးယောက်ရဲ့စန်တန်ဘိုးတွေလို့ဆိုရမယ်နယူးယောက် values ဆိုတာကိုမဲဆန္ဒရှင်တွေကစိတ်ပြက်နေပြီလို့ပြောထားမှုတဲ့ခရုစ်ကိုလည်းဆန္ဒပြကန့်ကွက်သူတွေရှိခဲ့ပါတယ်။သူပြောတာဟာ Liberal Party နိုင်ငံရေးသမားတွေကိုရည်ရွယ်တာပါလို့ခရုစ်ကပြောပေမဲ့နယူးယောက်မြို့သူမြို့သားအများပြားကတော့သူတို့ကိုစော်ကားတယ်လို့မြင်ကြတာပါ။အင်္ဂါနေ့ဝစ်စကွန်ဆင်ပြည်နယ်ပနမရွေးချယ်ပွဲကိုအပြတ်သတ်အနိုင်ရပြီးပါတီညီလကံကိုယ်စားလှယ42ယောက်စလုံးရဲ့မဲတွေကိုရလိုက်ပြီးတဲ့နောက်ဒါဟာ Republican Party ကိုစားပြုတ်သမရလောင်းရွေးချယ်ပွဲမှာအချိုးအကွေ့တစ်ခုဖြစ်တယ်လို့ Ted Cruz ကပြောပါတယ်
။ကမ္ဘာတလွှမ်းဩဇာကြီးသူတွေကြော်ကြားသူတွေနဲ့နိုင်ငံရေးသမားအများအပြားရဲ့လျှို့ဝှက်ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုဖွင့်ချလိုက်တဲ့ပနမ Papers ပနမဆရွက်စတန်းအရှုပ်တော်ပုံကြီးပေါ်ပေါက်လာမှုအတွင်းပနမနိုင်ငံရဲ့ငွေကြေးဆိုင်ရာလုပ်ပုံလုပ်နည်းတွေကိုပြန်လည်သုံးသပ်ဖို့အတွက်အစိုးရကလွတ်လပ်တဲ့ကော်မရှင်တစ်ခုဖွဲ့စည်းမယ်လို့သမ္မတယွန်ကာလော့ဘယ်လာရက်ကပြောဆိုလိုက်ပါတယ်။နိုင်ငံရဲ့လက်ရှိလုပ်ကိုင်ပုံတွေကိုလေ့လာသုံးသပ်ပြီးဗန္ဓာရေးနဲ့တရားဥပဒေရေးရာစနစ်အတွင်းပွင့်လင်းမြင်သာမှုခိုင်မာစေရေးလှုံ့ဆော်ရမယ့်ကိစ္စတွေကိုအစိုးပြုတင်ပြမယ်ကော်မရှင်မှာပြည်ရင်းပြည်ပကျွမ်းကျင်သူတွေပါဝင်မယ်လို့လည်းသမရကမနေ့ဗုဒ္ဓဟူးနေ့ကရုပ်မြင်သံကြားကနေထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုသွားပါတယ်။ဒီအကြံပြုချက်တွေကိုပနမနိုင်ငံကတခြားနိုင်ငံတွေနဲ့လည်းမျှဝေသွားမှာဖြစ်တာကြောင့်စီးပွားရေးကဏ္ဍအလုံးစုံပွင့်လင်းမြင်သာမှုကိုမြှင့်တင်ပေးနိုင်ဖို့အတွက်ပူးတွဲဆောင်ရွက်သွားနိုင်မှာဖြစ်တယ်လို့သမရကပြောဆိုပါတယ်။တစ်ချိန်တည်းမှာပဲပြင်သစ်နိုင်ငံကပနမနိုင်ငံကို Green List လို့ခေါ်တဲ့ကမ္ဘာပေါ်မှာအခွင့်နဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံများစင်းတဲ့ကိုထည့်သွင်းလိုက်ပြီးနိုင်ငံတကာစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုဆိုင်ရာအဖွဲ့ကြီး OECD အနေနဲ့လည်းအလားတူဆောင်ရွက်ဖို့တိုက်တွန်းနေတာဖြစ်ပါတယ်။ Panama Papers တွေပေါက်ကြားထွက်လာမှုဟာဆိုရင်နိုင်ငံရဲ့စီးပွားရေးကဏ္ဍအတွင်းလျှို့လျို့ဝှက်ဝှက်လှုပ်လှုပ်ရတယ်ဆိုတာကိုပြသနေတာဖြစ်တယ်လို့ OECD ရဲ့အတွင်းရေးမှူး Angel Garia ကပြောဆိုလိုက်ပြီးလူတွေအနေနဲ့ဥပဒေပိုင်းတာဝန်ရှိသူတွေမသိအောင်သူတို့ငွေတွေတင်ထလို့ရအောင်ခွင့်ပြုထားတဲ့အဓိကနောက်ဆုံးနေရာတစ်ခုဖြစ်တယ်လို့လည်းပြောဆိုသွားပါတယ်
။ချင်းကနေတဆင်ဖြစ်တဲ့ဇီကာဗိုင်းရပ်စ်ပြန့်ပွားတာကိုတားဆီးဖို့အတွက်အီဘိုလာရောဂါပိုးတိုက်ဖျက်ရေးအတွက်ရထားတဲ့ရန်ပုံငွေအမေရိကန်ဒေါ်လာ1600နီးပါးကိုအသုံးပြုမယ်လို့သမ္မတဥပမာအစိုးရကပြောပါတယ်။ဇီကာဗိုင်းရပ်စ်ကိုနှိမ်နင်းဖို့ပြီးပြည့်စုံတဲ့အစီအစဉ်တစ်ခုလုပ်နိုင်ရေးအတွက်ဒေါ်လာ1200နီးပါးလောက်ကိုအရေးပေါ်ဖြည့်ဆွဲရန်ပုံငွေဖြည့်ချထားပေးဖို့အစိုးရကပန်ကြားထားတဲ့ပေါ်ကွန်ဂရက်လွှတ်တော်အနေနဲ့ရည်ရွယ်လှုံ့ဆော်ဖို့လေအင်ဂျီရောအကြီးတန်းတာဝန်ရှိသူတွေကတိုက်တွန်းနေပါတယ် အဲ့ဒီရမုံငွေတာမရဘူးဆိုရင်အမေရိကန်အနေနဲ့စီကာဗိုင်းရပ်စ်ကိုစနစ်တကျနှိမ်နှင်းနိုင်စွမ်းရှိမှာမဟုတ်တဲ့အပြင်ချင်းထိန်ချုပ်ရေးနဲ့စောင့်ကြည့်ရေးယောဂဆန်သက်စစ်ဆေးရေးနဲ့ကာကွယ်ဆေးဖော်ထုတ်ရေးတွေမှာပါနှောင့်နှေးသွားမယ်လို့အင်ဂျီရိုတာဝန်ရှိသူတွေကပြောပါတယ်စီကာဗိုင်းရပ်စ်နဲ့ပုံမှန်မဟုတ်ဘဲသေးငယ်တဲ့ဦးခေါင်းနဲ့ကလေးတွေမျိုးဖွားလာတဲ့မိုက်ခရိုစီဖလီလို့ခေါ်တဲ့ချိုယွင်းချက်အကြအဆက်အဆက်ကိုခံမပြောဆိုတာတွေရှိထားပေမဲ့လည်းဓာတ်ရိုက်ဆက်ဆက်တာမျိုးကိုတော့အခုချိန်ထိမပြနိုင်သေးပါဘူးအမေရိကန်ပြည်ထောင်စုမှာအခုချိန်ထိဆိုရင်ဇီကာဗိုင်းရပ်စ်ပိုးကူးစက်တဲ့ဖြစ်ရပ်ပေါင်း682ခုရှိတာကိုအတည်ပြုထားပြီးအဲ့ဒီအထက်မှာကိုဝင်ဆောင်မျိုးသမီး64ယောက်ပါတယ်လို့အမေရိကန်ကျန်းမာရေးနဲ့လူမှုဖွံ့ဖြိုးရေးဌာနဝန်ကြီးကပြောထားပါတယ်ဇီကာပိုးနဲ့ဆက်ဆက်တဲ့မိုက်ခရိုစီဖလီလက္ခဏာအခြေအနေဖြစ်ရတဲ့ခုကိုတော့ဟာဝိုင်ယီပြည်နယ်မှာအတည်ပြုထားပါတယ်
ယူကရိန်းနိုင်ငံနဲ့ဥရောပသမဂ္ဂကြားကုန်သွယ်ရေးသဘောတူညီချက်ကိုအတိမပြုဘူးလို့နယ်သာလန်ပြည်သူမဲဆန္ဒရှင်တွေကလူမှုသဘောထားကောက်ယူမှုတစ်ခုအတွင်းမှာပြသလိုက်ပါတယ်။အခုပြုလုပ်တဲ့လူမှုဆန္ဒသဘောထားကောက်ယူမှုကတော့မဲဆန္ဒရှင်တွေမဲမထက်မနေရတော့မဟုတ်ပါဘူး။မနေ့ဗုဒ္ဓဟူးနေ့ကပြုလုပ်တဲ့မဲပေးပွဲရဲ့မဲရလ69ရာခိုင်နှုန်းရေးထွက်ပြီးချိန်မှာမဲဆန္ဒရှင်67ရာခိုင်နှုန်းကသဘောတူညီချက်ကိုညှင်းပယ်ပြီး38ရာခိုင်နှုန်းကအတိပြုပါတယ်။သဘောတူညီချက်ကိုအတည်ပြုဖို့မျှော်လင့်ထားတဲ့နယ်သာလန်လွှတ်တော်ကိုလည်းအခုမဲခွဲမှုနဲ့လူမှုရဲ့သဘောထားကိုရှင်းရှင်းလင်းလင်းပြသလိုက်တာလည်းဖြစ်ပါတယ်။နောက်ထပ်ဘာလုပ်မယ်ဆိုတာကိုဆုံးဖြတ်ဖို့အတွက်နယ်သာလန်အစိုးရကလွှတ်တော်နောက်ဥရောပမိတ်ဖက်တွေနဲ့ညှိနှိုင်းတိုင်ပင်သွားမယ်လို့ဝန်ကြီးချုပ်မတ်ရိုတေကမနေ့ဗုဒ္ဓဟူးနေ့နှောင်းပိုင်းမှာပြောပါတယ်။ဒီလုပ်ငန်းစဉ်ကရက်ပိုင်းဒါမှမဟုတ်တည်င်းပတ်တွေနဲ့ချီကျမြင့်နိုင်တယ်လို့လည်းဝန်ကြီးချုပ်ကသတိပေးပြောဆိုပါတယ်။မဲရည်တွက်မှုပြီးဆုံးကနီးပြီဖြစ်ပေမဲ့တရားဝင်မဲရလတ်တွေကိုတော့အပြီလ12ရက်နေ့မတိုင်ခင်အထိထုတ်ပြန်မှာမဟုတ်ပါဘူးမနေ့ဗုဒ္ဓဟူးနေ့လူမှုဆန္ဒသဘောထားကောက်ခံမှုမှာနယ်သာလန်မဲဆန္ဒရှင်12တန်းခွဲတဲ့က32.200ခိုင်နှုန်းမဲထည့်ခဲ့ပါတယ်ဒီ32.200ခိုင်နှုန်းပမာဏတဲ့က300ခိုင်နှုန်းကတော့အတိတ်အဆောင်ရှိနိုင်ပါတယ်လူမှုဆန္ဒသဘောထားရလတ်ကိုတရားဝင်အတည်ပြုဖို့အတွက်မဲဆန္ဒရှင်30ရာခိုင်နှုန်းမဲထည့်ဖို့လိုအပ်တာလည်းဖြစ်ပါတယ်ရှင်
ဒီမိခံအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ပြီးမြန်မာနိုင်ငံမှာအရသာအစိုးရတရက်ကိုထူထောင်နိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတဘရက်ဘာမားကကြီးကျူးတဲ့အကြောင်းဧပြီလ6ရက်နေ့ကသမ္မတသည့်ဦးထင်ကျော်နဲ့ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်တို့ကိုတယ်လီဖုန်းဆက်ပြောခဲ့ပါတယ်မြန်မာနိုင်ငံမှာအရဖက်ကဦးဆောင်တဲ့အစိုးရတရက်ထံဒီမိုကရေစီနှီးကြအာဏာလွှဲပြောင်းပေးတဲ့တမိုင်းဝင်ဖြစ်ရတဲ့ဂုဏ်ယူကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကျန်းသစ်စာချင်းဆိုခဲ့တဲ့သမ္မတသည့်ဦးထင်ကျော်ကိုလည်းကြီးကျူးလိုတဲ့အကြောင်းသမ္မတဘာမားကိုတိုင်ဗိုလ်ထူးနေကတယ်လီဖုန်းဆက်ပြောကြခဲ့တယ်လို့အမေရိကန်သမ္မတအင်ပီရိုရဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်ငင်းချမ်းစွာအာဏာလွှဲပြောင်းနိုင်မှုနဲ့အမျိုးသားပြန်လည်တည်မြဲရေးရှေ့တိုးဆောင်ရွက်နိုင်မှုနှစ်ပေါင်းများစွာတဆိုင်မမတ်လှုပ်ဆောင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့ကြိုးပမ်းမှုတွေအတွက်ဂုဏ်ယူကြောင်းလဲသမ္မတဥပမာကပြောသလိုအားလုံးပူပြီးပါဝင်နိုင်မဲ့ငင်းချမ်းပြီးတရားဝါပြောတဲ့အနာဂတ်ကိုပိုင်ဆိုင်နိုင်အောင်မြန်မာပြည်သူတွေနဲ့အစိုးရကိုအမေရိကန်ကဆက်ပြီးကူညီမယ်လို့လဲကတိပြုပြောကြပါတယ်မကြာခင်ကြာရောက်တော့မယ့်အတာတကြံပွဲတော်နဲ့နှစ်သက်ကူအခါသမယမတိုင်ခင်သမရဥထင်ကျော်နဲ့မြန်မာပြည်သူလူထုအတွက်သမရဥဘာမာကစုမှုန်ကောင်းတောင်းလိုက်ကြောင်းလဲအင်ဂျီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်အလားတူပဲကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကလည်းဧပြီလ5ရက်အင်္ဂါနေ့ကသမရဥထင်ကျော်ကိုတယ်လီဖုန်းဆက်ပြီးနှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံရဲ့ပထမဆုံးအကြမ်းသားသမရတူအဖြစ်ရွေးချယ်တင်မြှောက်ခံရတဲ့အပေါ်ကြိုးဆိုကြောင်းနဲ့မြန်မာနိုင်ငံကိုကုလသမဂ္ဂကဆက်ပြီးတော့ပံ့ပိုးကူညီသွားမယ်ကြောင်းပြောကြားခဲ့ပါတယ်
ဗီယက်နမ်နိုင်ငံမှာဝန်ကြီးချုပ်တစ်ကိုရွေးချယ်လိုက်ပါပြီ။နိုင်ငံရဲ့ရုပ်ပြလွှတ်တော်ကငွင်းစွာဖူကိုဒီကနေ့မှပဲရွေးချယ်လိုက်တာဖြစ်ပါတယ်။သူဟာဇန်နဝါရီလကကျင်းပတဲ့ကွန်မြူနတီပါတီညီလာခံမှာရွေးချယ်ခံထားရတဲ့တဦးတည်းသောကိုယ်စားလှယ်လောင်းဖြစ်တာကြောင့်အခုလွှတ်တော်ရဲ့အတည်ပြုချက်ကငကိုကလေးကတတ်မှတ်ထားပြီးသားလည်းဖြစ်ပါတယ်
။ Trước cờ đỏ sao vàng thiêng liêng của Tổ quốc. Trước quốc hội.
ဆိုရှယ်လစ်သမ္မတဗီယက်နမ်နိုင်ငံတော်အပေါ်မှာပြည်သူလူထုနဲ့အခြေခံဥပဒေကိုအပြည့်အဝသစ္စာရှိပါမယ်လို့နိုင်ငံတော်အလန့်ရဲ့ရှေ့မှောက်လွှတ်တော်ရဲ့ရှေ့မှောက်ဗီယက်နမ်ပြည်သူတွေရဲ့ရှေ့မှောက်မှာကျွန်တော်ချမ်းသစ္စာချိန်ဆိုပါတယ်ပါတီအစိုးရနဲ့ပြည်သူတွေကပေးအပ်ထားတဲ့တာဝန်တွေကိုအကောင်းဆုံးထမ်းဆောင်ဖို့ကျွန်တော်ကတိပြုပါတယ်လို့ဝန်ကြီးချုပ်တစ်ကပြောဆိုသွားတာဖြစ်ပါတယ်ဆယ်စုနှစ်တခုကြာတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်ငွေရင်တန်တန်းနှုတ်ထွက်သွားပြီတဲ့နောက် ဒုဝန်ကြီးဟောင်းလဲဖြစ်တဲ့အသက်62နှစ်အရွယ်ငွင်းစွာဖူးကိုရွေးချယ်လိုက်ကြတာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းဒန်းဟာဗီယက်နမ်နိုင်ငံရဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်ခဲ့တဲ့စီးပွားရေးပြန်လည်ပြုပြင်တည်ဆောက်ရေးဥပဒေပြဋ္ဌာန်းချက်တွေကိုချက်မှတ်သွားခဲ့တယ်လို့တောင်တရုတ်ပင်လယ်တွင်အငင်းပွားနေတဲ့ရေပိုင်တဲ့ကိစ္စနဲ့ပတ်သက်လို့လည်းတရုတ်နိုင်ငံကိုပြင်းပြင်းထန်ထန်ဆန့်ကျင်ပြောဆိုသွားခဲ့ုံသာမကအမေရိကန်နိုင်ငံနဲ့ဆက်ဆံရေးအကောင်းအောင်လဲလှုပ်ဆောင်သွားခဲ့ပါတယ်
မလေးရှားနိုင်ငံပိုင်အကြက်တဲတွေ့နေတဲ့ရင်းနှီးမြှုပ်နှံမှုကော်မတီရဲ့အကြီးအကဲဟောင်းကိုဗန်နောင်ငွေကြေးပန်းဆိုင်ရာစီမံခန့်ခွဲမှုလွဲချော်တယ်ဆိုတဲ့စွဲချက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့မလေးရှားလွှတ်တော်ကော်မတီတစ်ခုကတောင်းဆိုနေပါတယ် One Malaysia ဖွံ့ဖြိုးတိုးတက်ရေး Barhat One MDB လို့ခေါ်တဲ့အစိုးရပိုင်ရင်းနှီးမြှုပ်နှံမှုကော်မတီဟာ2009ခုနှစ်ကနေ2013ခုနှစ်အတွင်းရှုပ်ထွေးတဲ့ပြည်ပငွေကြေးအလွှဲပြောင်းတွေကြောင့်ဒေါ်လာ12ဘီလီယံအထိအရှုံးပေါ်ခဲ့တာကိုမလေးရှားလွှတ်တော်အခွန်နဲ့အသုံးစေးဆိုင်ရာကော်မတီ PAC ကဒီကနေ့ထုတ်ပြန်တဲ့စာမျက်နှာ106မျက်နှာပါအစီအစဉ်ကစားမှာဖော်ပြထားပါတယ် 1MDB ကုမ္ပဏီရဲ့စီမံခန့်ခွဲမှုဆိုင်ရာလုပ်ကိုင်ပုံတွေမှာလွှတ်တော်ကော်မတီရဲ့အဆိုအဖြစ်ချုပ်ချယ်ကန့်သတ်တာတွေနဲ့စံနှုန်းသတ်မှတ်ချက်ကိုမပြည့်မီတာတွေအတွက်အမှုဆောင်အရာရှိချုပ်ဟောင်းရှာရူအာဇရာအီဘရာဟင်ဟာမီကတာဝန်ယူသင့်တယ်လို့လွှတ်တော်ကော်မတီကပြောပါတယ်ဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ဥက္ကဋ္ဌလုပ်နေတဲ့ 1MDB အကြံပေးအဖွဲ့ကိုဖျက်သိမ်းဖို့လဲ PAC ကတောင်းဆိုပါတယ်လွှတ်တော်ကော်မတီရဲ့အစီအစဉ်ကစားထွက်လာပြီးနိုင်ပိုင်းအတွင်းမှာပဲ 1MDB ရဲ့ညွှန်ကြားမှုဘုတ်အဖွဲ့ဝင်အားလုံးကတစုတစည်းနဲ့နှုတ်ထွက်ကြမယ်ကြောင်းဗန်ဒါရေးဌာနကိုအကြောင်းကြားပါတယ်။ PAC ကအကြံပေးထားတဲ့အတိုင်းနောက်ဆက်တွဲစုံစမ်းစစ်ဆေးမှုတွေကိုလုပ်နိုင်ဖို့ရည်ရွယ်ပြီးနှုတ်ထွက်ပေးဖို့ဆုံးဖြတ်ကြတာပါလို့ဘုတ်အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။ Islamic အစွန်ရောက် IS အဖွဲ့နဲ့ယူကရိန်းနိုင်ငံတွင်ရန်လိုတဲ့လောက်ရက်တွေအတွက်တာဝန်ရှိတဲ့ကိုကိုကိုယုံကြည်မှုလွန်ကဲနေတဲ့ရုရှားတို့ကိုအရှိန်မြင့်တုံ့ပြန်လှုပ်ဆောင်ဖို့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးကပြင်ဆင်နေပါတယ်။ခိုင်မာအားကောင်းတဲ့နေတိုးအဖွဲ့ဟာအနာဂတ်အတွက်လုံခြုံရေးဖြစ်တယ်လို့နေတိုးအဖွဲ့အတွင်းရေးမှူးချုပ်ယွန်းစတိုတန်ဘတ်ကဝါရှင်တန်မှာပြုလုပ်တဲ့အတ္တလန္တိတ်ကောင်စီဆွေးနွေးပွဲတစ်ခုမှာပြောဆိုသွားပါတယ်
။ NATO is not seeking a confrontation with Russia.We will avoid
ဒီတို့ဖွဲ့နေတဲ့ရုရှားနဲ့ထိတိုက်တွေ့အောင်လုပ်မှာမဟုတ်ပါဘူးစီးရဲခေတ်ဖြစ်လာမဲ့အရေးကိုရှောင်ရှားမှာပါတကယ်တမ်းကျွန်တော်တို့စူးစမ်းနေတာကရုရှားနဲ့ပိုးပြီးပူးပေါင်းဆောင်ရွက်မှုရှိတဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးဖြစ်ပါတယ်လို့နေတို့ဖွဲ့ရဲ့အတွင်းရေးမှူးချုပ်ကပြောဆိုသွားတာဖြစ်ပါတယ
်တရားမဝင်ရွှေပြောင်းဒုက္ခသည်တွေကိုပြန်ပို့ပြီးဆီးရီးယားဒုက္ခသည်တွေကိုလက်ခံမဲ့အစီအစဉ်ကိုပြန်ချိန်ညှိဖို့ဥရောပသမဂ္ဂ EU အနေနဲ့စူးစမ်းနေရတာနဲ့အမျှဂရိနိုင်ငံ Piraeus စစ်ကမ်းကဒုက္ခသည်စခန်းမှာရှိနေသူတွေကြားတင်းမာမှုတွေတိုးလာနေပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးသွားတာပါအခုလွှင့်နေတဲ့ရေဒီယိုထုတ်လွှင့်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အခုနိုင်ငံရေးအကျဉ်းသားတွေအတွက်အစိုးရသေးရဲ့လွှင့်ချင်းချမ်းသာခွင့်ပေးနိုင်ခြေကိုကြည့်ကြရအောင်ပါနိုင်ငံရေးအကျဉ်းသားတွေလွန်မြောက်ရေးဟာပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့လက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဒါအပြင်နိုင်ငံရေးအကျဉ်းသားတွေအမြန်ဆုံးလွန်မြောက်နိုင်မဲ့နည်းလမ်းတွေကိုလည်းကျင့်သုံးသွားမယ်လို့ပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကဒီကနေ့ဧပြီလ9ရက်နေ့မှာထုတ်ပြန်တဲ့ပထမဆုံးကြေညာချက်မှာအခုလိုဖော်ပြခဲ့တာဖြစ်ပါတယ်။ဒီကြေညာချက်အပေါ်မှာနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအတင်းကလည်းကြိုဆိုထားပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲလွှတ်တော်ကနေအတီးပြုတ်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့လက်မှတ်နဲ့ပထမဆုံးထုတ်ပြန်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံရဲ့ကြေညာချက်အမှတ်2016မှာတော့နိုင်ငံရေးကျင်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ចောင်းသားចောင်းသူတွေရဲ့လွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်နိုင်ငံတော်သမ္မတကပြစ်ဒဏ်ကြခံနေရသူတွေကိုလွန်ငင်းခွင့်ပေးနိုင်တာနဲ့ပတ်သက်ပြီးNLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ရှင်းနေဦးညံဝင်းကအခုလိုပြောပါတယ်
။လွန်ကျင်းချက်ကဝင်လာဖွဲ့ချုပ်ကြီးကဥတွေကရတဲ့လွန်ကျင်းချက်လောက်ပဲ။နောက်ရစုချင်းတို့၄တိအရာရတဲ့လွန်ကျင်းချက်လောက်ပဲ။ဒါဒီနှစ်ခုကတိုက်တာကိုရှင်းသုံးပါ
။နိုင်ငံရေးနဲ့ပတ်သက်ပြီးပြစ်ဒဏ်ကြခံနေရသူတွေနဲ့အမှုရင်ဆိုင်နေရသူတွေကိုသမ္မတကလွန်ငင်းခွင့်ပေးနိုင်မယ့်ဥပဒေအချက်၃ချက်ကိုဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီကြေညာချက်မှာဖော်ပြထားတဲ့ပြစ်ဒဏ်လွန်ငင်းခွင့်ပေးနိုင်တဲ့ဥပဒေနဲ့ပတ်သက်ပြီး NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေဦးကိုနီကအခုလိုရှင်းပြပါတယ
်အပြစ်ဒဏ်ချက်ခံရပြီးသားသင်းတစ်ဖက်တစုကိုလွန်ငင်းချမ်းသာခွင့်ပေးခြင်းရင်ပြစ်မှုအခြေအနေဥပဒေပုံမှန်200အေကကြီးရယ်ပြစ်မှုဆိုင်ချက်သုံးဥပဒေပုံမှန်400ရယ်အဲ့ဒီနှစ်ခုနဲ့သမ္မတကစကုပ်ပေးလို့ရကာလုံရဲ့ထောက်ခံချက်မလိုဘူး200ရယ်ထောက်ခံချက်တော့အထွေလွန်ငင်းချမ်းသာခွင့်ဆိုတဲ့အဓိပ္ပာယ်ကပြစ်ဒဏ်ချက်ခံရတဲ့အကျဉ်းသားအားလုံးအကျုံးဝင်သွားတယ်ဆိုရတာလူသက်ကောင်းမရင်းကောင်းဓမြကောင်းဆ ွတ်လိုက်လို့ရှိရင်အပြင်မှာအန္တရာယ်ပေးနိုင်တဲ့ပုံကိုယ်တွေအဲ့ဒီလူတွေပါအကျုံးဝင်တဲ့အထွေတွေကြတော့စစ်စစ်ဆဲမှုတွေပါအကျုံးဝင်မယ်အဲ့ဒါကြောင့်အထွေတွေကြတော့ကလုံခြုံရေးနဲ့ပတ်သက်တဲ့အတွက်ကာလုံရဲ့ထောက်ခံချက်ရမှာအမရကလုံခြုံချမ်းသာကိုပေးလို့ရတယ်အဲ့တော့အခုပေးမှာကကျောင်းသားတွေတက်ကြွလှုပ်ရှားသူတွေနိုင်ငံရေးလှုပ်ရှားတဲ့သူတွေကိုပေးမယ်ဆိုရင်ပဲဒီလိုရှာဦးရေပုံမှန်204ကကြီးရယ်ပြည်မဆိုင်ကျန်ထုတ်ပြပုံမှန်401ရယ်ဒီခုအသုံးပြီးတော့သမရကသူ့သဘောနဲ့သူ့ကလုံထောက်ခံချက်မလိုဘဲနဲ့လွှတ်ပေးနိုင်တယ်ထောင်ချပြီးသားလို့ဆိုလွှတ်ပေးတယ်အဲတချို့ကအမှုစစ်ဆေးစဲဥမာလက်ဘရန်ဆိုတာမပြီးသေးဘူးအဲ့တော့အဲ့ဒီကလေးတွေအဲ့ဒီဝင်းရတဲ့သူတွေကြတော့စစ်ဆေးစဲကိစ္စဖြစ်တဲ့အတွက်ရှေ့တိကျရုံးရဲ့အမိတ်နဲ့အဲ့ဒီအမှုတွေအားလုံးကိုတရားရုံးကနေပြန်ရုပ်သိမ်းလို့ရတယ်ကျောင်းသားတွေကဘယ်သူမှမတိခိုက်ဘူးဘယ်သူမှမဖြစ်သေးတာမရှိတဲ့အတွက်ဒါမျိုးတွေကိုရုပ်သိမ်းမယ်ဆိုရင်တရားရုံးကအလွယ်တကူခွင့်ပြုပါပါတယုံလိုအစိုးရကဒီအမှုကိုရုပ်သိမ်းပါတယ်ဆိုတော့ရှောက်လာတရားရုံးကိုတင်လိုက်တာ ਨੇ တရားသူကြီးကဒါကိုစဉ်းစားပြီးရုပ်သိမ်းခွင့်ပေးလိုက်လို့ရှိရင်အဲ့ဒီအမှုကချက်ချင်းပြီးသွားရော
အဲ့တော့ဒီကာလုံဘက်ကရောဒီចောင်းသားတွေကဒီစူးစူးပူပူလောက်တယ်ဘာညာဆိုပြီးတော့ဒီကန့်ကွက်တာမျိုးရောမဖြစ်လာနိုင်ဘူးလား
လုံးဝကန့်ကွက်ပိုင်ခွင့်မရှိဘူးနိုင်ငံတော်သမ္မတကိုအာဏာပေးထားတာနိုင်ငံတော်သမ္မတဒီနိုင်ငံတော်ရဲ့အကြီးအကဲနိုင်ငံတော်ရဲ့အဓိကပုဂ္ဂိုလ်ထွတ်အထိပ်ပုဂ္ဂိုလ်အစိုးရအဖွဲ့ရဲ့အကြီးအကဲကာလုံဆိုတာနိုင်ငံတော်သမ္မတကိုအကြံပေးဖို့ဖွဲ့ထားတဲ့နိုင်ငံတော်ရဲ့အောက်ကအဖွဲ့
ဒါပြင်လက်ရှိဖမ်းဆီးခံထားတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့အမှုရင်ဆိုင်နေရတဲ့ចောင်းသားចောင်းသူတွေအပါအဝင်တက်ကြွလှုပ်ရှားသူတွေအများဆုံးလွတ်မြောက်လာနိုင်ဖို့အတွက်ဒီကြေညာချက်မှာဖော်ပြထားတဲ့အပိုက်၁အပိုက်ခွဲကကြီးနဲ့ကားငယ်တို့ကိုအသုံးပြုသွားမယ်လို့လည်းဖော်ပြထားပါတယ်နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ရုံးကနေထုတ်ပြန်လိုက်တဲ့ဒီကြေညာချက်အပေါ်မှာတော့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့တွဲဖက်တွင်ရင်မူဥပိုလ်ကြီးကကြိုဆိုတယ်လို့ပြောပါတယ်
ဒီကျညာချက်ပေါ်မှာတော့ကျွန်တော်တို့အကျဉ်းမထောက်ကြပါတယ်ဒါကဖြစ်လဲဖြစ်တဲ့ကိစ္စပါ။ဟိုဒါကဟိုအင်မတန်ကိုအရေးကြီးပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒထဲကမှာကဒီနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးတကြွလှုပ်ရှားတဲ့သူတွေနိုင်ငံရေးနဲ့ဆက်နွယ်ပြီးတော့အဖန်ခံရတဲ့သူတွေလွတ်မြောက်ရေးရဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်ဆိုတဲ့ပေါ်ကဒါရတအဆိုးအဖြစ်တယ်ဒီမိုကရေစီအဆိုးအဖြစ်တယ်ဆိုတော့ပြလိုက်တာပါ။ဘာဖြစ်လို့လဲဆိုတော့တောင်ဆက်စုလည်းပြောခဲ့ဥပါတယ်ဒီမိုကရေစီနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတော့မရှိအောင်ဆိုတဲ့ဟာကိုပြောထားပါတယ်ဒီအကူအကောင့်နဲ့ပေါ်ဖို့ကြိုးစားတဲ့လုပ်ငန်းတွေတည်းဖြစ်တဲ့အတွက်ကျွန်တော်တို့ကျေးဇူးတင်ပါတယ်
။နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စည်ရင်းအရတော့လက်ရှိမှာပြည်တံကြာခံနေရတဲ့နိုင်ငံရေးကျင်းသား122ဦးအမှုရင်ဆိုင်နေရသူ116ဦးနဲ့အာမခံတဲ့အမှုရင်ဆိုင်နေရသူ298ဦးရှိတယ်လို့ဥပိုလ်ကြီးကပြောပါတယ်ခင်ဗျာ။
ဒေါ်စန်းစုကြည်ဟာအခုဆိုရင်နိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်သွားပါပြီ။တွတ်တော်အားလုံးနဲ့အစိုးရအဖွဲ့ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အပြင်ဝန်ကြီးဌာနတစ်ခုကပါတွဲကင်ထားတဲ့ဒေါ်စန်းစုကြည်အနေနဲ့နိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်လို့ဘာကြောင့်များလိုအပ်တာပါလဲ။ဥပဒေမူကြမ်းကိုတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တဲ့ကြားကအခုလိုအတီးဖြစ်သွားပြီးတဲ့နောက်ပိုင်းဒါဟာအကောင်းဘက်ကိုပိုပြီးဦးတည်စေမှာလား။စိုးသွားမှာတွေကရှိနိုင်သလား။စတဲ့ကောင်းကျိုးဆုပ်ပြက်အလားအလာတွေကိုအခုလာမယ့်စနေနေ့ညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0923923555လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
လေလံဆွေးနွေးကန်စီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုကနေဒါနိုင်ငံသားရေးဝန်ကြီးရဲ့မြန်မာပြည်ခီးစဉ်ကိုအလှည့်ပေးပါအောင်မယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအစိုးရတင်တဲ့လာရောက်တွေ့ဆုံတဲ့ကနေဒါနိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာကူညီဖို့ဂရိပေးပြောကြားသွားပါတယ်။ကနေဒါနိုင်ငံသားရေးဝန်ကြီးရဲ့ကန့်လန့်ချက်ကိုတော့မြန်မာအစိုးရတည်ရဲ့ထိတ်တန့်ခေါင်းဆောင်တွေကလည်းကြိုဆိုခဲ့ကြပါတယ်။ကနေဒါမြန်မာနှစ်နိုင်ငံဆက်ဆံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးဆောင်တဲ့အစိုးရတွေကိုနိုင်ငံကတန်တမန်နေလာရောက်တွေ့ဆုံနေတဲ့အထက်မှာအခုနောက်ဆုံးကနေဒါနိုင်ငံကနိုင်ငံခြားရေးဝန်ကြီးစတီဖန်ဒန်ယွန်ရရှိလာတာဖြစ်ပါတယ်။ဒီနေ့နေပြည်တော်မှာသမ္မတဦးထင်ကျော်နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်တို့နဲ့တွေ့ဆုံခဲ့တဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးကတော့မြန်မာနိုင်ငံမှာဆက်စပ်နေပေါင်းများစွာစစ်တပ်ရဲ့အုပ်စုမှုကနေအယက်သားအုပ်ချုပ်ရေးကိုပြောင်းလဲနိုင်ခဲ့တဲ့အပေါ်ချီးကျူးစကားပြောကြားသွားခဲ့တာ
ပါ။ Myanmar needs to succeed.It's important for your country, it's important for the world. And also because in being a partner in your country, we'll learn.
မြန်မာနိုင်ငံအနေနဲ့အောင်မြင်မှုရဖို့လိုပါတယ်မြန်မာနိုင်ငံအတွက်အရေးကြီးသလိုကမ္ဘာကြီးအတွက်လည်းအရေးကြီးပါတယ်ဒါဟာလည်းမိဖက်နိုင်ငံတစ်ခုဖြစ်နေကျွန်တော်တို့တင်ယူစရာတွေရှိပါလိမ့်မယ်ဒီလိုထူးခြားလာတဲ့ဖြတ်သန်းမှုကနေတင်ယူနိုင်မဲ့အခွင့်အလမ်းကောင်းတစ်ခုပါ ဒါဟာခက်ခဲပါလိမ့်မယ်ဒီမိုကရေစီခိုင်မောင်တည်ဆောက်ရတာဟာအမြဲလိုလိုခက်ခဲလေးရှိပါတယ်အလွယ်ဆုံးလမ်းမဟုတ်ပေမဲ့လည်းဖြတ်ကိုဖြတ်သားရမယ်လမ်းပါ
ဒီကနေ့နေပြည်တော်မှာဒေါ်အောင်ဆက်စုကြည်နဲ့တည်ဆံတွေ့ဆုံရမှာတော့မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးပြည်တွင်းငြိမ်းချမ်းရေးလူနေမှုစင်တဲ့မြန်မာရေးစတဲ့ကိစ္စရပ်တွေကိုအစိုးရတစ်ခါဦးစားပေးဆောင်ရမယ့်အစီအစဉ်တွေနဲ့ပတ်သက်လို့အချိန်တော်ကြာပြောဆိုဆွေးနွေးပြခဲ့တဲ့အကြောင်းလဲကနေဒါနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံခြားရေးဝန်ကြီးဒေါ်အောင်ဆက်စုကြည်ကတော့ကနေဒါနိုင်ငံအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကူညီဖို့ကမ်းလှမ်းခဲ့တဲ့အပေါ်ကနေဒါနိုင်ငံခြားရေးဝန်ကြီးနဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာကြိုဆိုလိုက်တာပါ
I think particularly Canada is anxious to help us in the peace process and this is the kind of assistance that we very much welcome.
အထူးသဖြင့်ကနေဒါနိုင်ငံအနေနဲ့ငင်းကြဲရေးလုပ်ငန်းစဉ်မှာကူညီဖို့စိတ်အားထက်သန်နေတယ်လို့ထင်ပါတယ်။ဒီလိုအကူအညီမျိုးကိုကျမတို့နိုင်ငံကလည်းဝမ်းပန်းတသာကြိုးစားပါတယ်။ဘသူကွဲပြားမှုတွေကနေညီညွတ်မှုကိုတည်ဆောက်နိုင်မဲ့တိုင်းပြည်တစ်ခုဖြစ်အောင်ကျမတို့ကြိုးပမ်းရမှာကျမတို့ရဲ့မိတ်ဆွေတွေဝိုင်းပြီးအကူအညီပေးသမျှကိုလည်းကျမတို့ကျေးဇူးတင်ကြောင်းပြောကြားလိုပါတယ်။
ကနေဒါနိုင်ငံခြားရေးဝန်ကြီးရဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမှာတော့မြန်မာစိုးရထိပ်တန်းခေါင်းဆောင်တွေအပြင်လွှတ်တော်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှုရှိသလိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းရန်ကုန်မြို့မှာတွေ့ဆုံမှုစီစဉ်ထားပါတယ်။လူခွင့်ရင်းနဲ့နိုင်ငံရေးအခြေအနေတွေတိုးတက်မှုမရှိဘူးဆိုပြီးမြန်မာစစ်စိုးရရဲ့လက်ထက်မှာပိတ်ဆို့တန်ခတ်မှုတွေချမှတ်ထားတဲ့အနောက်နိုင်ငံတွေထဲမှာတခုပါဝင်ဖြစ်ခဲ့တဲ့ကနေဒါနိုင်ငံဟာမြန်မာနိုင်ငံမှာပြောင်းလဲတွေထွက်ပေါ်လာတဲ့မကြသေးခင်နှစ်တွေကစလို့အရေးယူထားတာတွေကိုရှော့ပေါ်ပေးခဲ့တာပါ။မြန်မာနိုင်ငံပေါ်စီးပွားရေးအရပြည်ထောင်ခတ်ရေးယူတဲ့ဥပဒေတရားကို2008ခုနှစ်ကတည်းကချမှတ်ထားခဲ့တဲ့ကနေဒါနိုင်ငံကတန်ခတ်မှုအများစုကိုဖယ်ရှားပေးခဲ့ရမှာအခုနောက်ဆုံးလက်နက်တင်ဖို့ရောင်းချမှုတွေနဲ့တားမြစ်ထားတဲ့မြန်မာနိုင်ငံတွင်းကလူပုဂ္ဂိုလ်တချို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာစီးပွားရေးအရအဆက်ဆက်နေမလို့ဖို့ကန့်သက်တာတွေကိုသာဆက်လက်ထားရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တာပါရှင်အခုတာချီလေးမြို့မှာမူရစ်စေဝါတိုက်ဖြတ်ရေးလုပ်ငန်းစဉ်အကြောင်းကိုလည်းပြောပြပေးပါဦးမယ်။ရှမ်းပြည်နယ်တာချီလင်းမြို့မှာမူရစ်စိတ်ကြွဆေးထုတ်ရမှာတုံးတဲ့ကဖိန်ကီလိုဂရမ်4500နီးပါးကိုမူရစ်စေဝါတာစီနှိမ်နေတပ်ဖွဲ့နဲ့စစ်ဗျူဟာအဖွဲ့တို့ရဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေဟာဧပြီလ5ရက်နေ့မှာဖမ်းဆီးမိခဲ့ပါတယ်။ဒီကဖိန်တွေဟာဗီယက်နမ်နိုင်ငံကဖြစ်ဖို့များတယ်လို့ဆိုပြီးတချီလေးမျိုးတွေကိုတော့မဲခေါင်မြေချောင်းကတဆင်လာဦးကိုဖြတ်ပြီးတော့ဝင်လာတယ်လို့ယူဆရတဲ့အကြောင်းရဲရရှိတဦးက VOA ကိုပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မှအေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင
်မြန်မာကျပ်ငွေသိန်းပေါင်း3520တန်ဖိုးရှိတဲ့စိတ်ကြွစီထုတ်လုပ်ရမှာ80ရာခိုင်နှုန်းပါဝင်တဲ့ကဖင်းလုံးခေါ်တဲ့မူရစ်ဆေးတွေကိုတချီလေးမျိုးနယ်တွင်းကစစ်ဆေးရေးဂိတ်တွေကိုကျော်လွန်ပြီးဖမ်းဆီးရမိခဲ့တာဖြစ်ကြောင်းမူရစ်ဆေးဝါတားဆီးနေနေရဲတပ်ဖွဲ့တပ်ဖွဲ့စု30တာချီလိတ်ကရဲအုပ်အောင်ကျော်စိုးကအခုလိုရှင်းပြပါဗျာ
။ဆင်းပြီပေါ့နော်။လေဆောင်လာတဲ့ဆိုတဲ့သတင်းရလို့တာချီလိတ်ကဆက်ဆောက်ဖို့ကြီးသွား။ဒါဆိုမှပြစ်ပြီးတော့ရှာဖို့လည်းတဲ့ကမှာပရမတ်ကြီးမှာပေါ့နော်။အေကနှစ်ယောက်နဲ့ကဖင်း2150ကီလိုပေါ့နော်။နောက်တစ်စီးကတော့အဲ့ဒီဝီလူကြီးပါမှာပေါ့နော်။ကဖင်း2150နဲ့ပြေဆန်ထိုးမိတယ်ပေါ့နော်။ဒါပေါ့နော်။မဲခေါင်လေးတန်နဗီယာနီဆိုတော့နတ်ကြီးတော်ဆိုတဲ့နေရာနဲ့ပါရဒိုက်ချားရရနေလို့အဲ့ဒီတန်ကားနဲ့ပယ်လာတဲ့ချိန်မှာစစ်စေးခီးကြီးကိုဆွေးချောင်းပြီးတော့ပယ်တာကိုတရေရလို့လို့ Facebook ဖန်လို့ခါရီမိတာပေါ့နော်စုစုပေါင်းပယ်ရတော့4400ကီလိုပြည့်ပိန်းပေါင်း3520ပေါ့နော်ဒီဆွေးရစီလွတ်တဲ့နေရာကဖေးကကျွန်တော်တို့80ရာခိုင်နှုန်းပါတာပေါ့နော်အဲ့တော့ဒီကဖေး4400ကီလိုကိုဖန်စီလိုက်တဲ့အတွက်ဒီကဖေးတွေကိုဆွေးရစီထုတ်လို့မဆိုရင်ဆွေးရစီကောင်54တန်းကျော်တော့ထုတ်လို့ရရမယ်နော်အဲဒါထုတ်လို့ဖို့တော့ကျွန်တော်တို့တားဆီးပြီးသားဖြစ်သွားတယ်နော
်ကဖင်းတယ်ဆောင်ရလမ်းကြောင်းကတော့လာအိုနယ်ဇက်ကဖြစ်ပြီးကဖင်းတွေကတော့အင်းနီနာချင်းနိုင်ငံဖြစ်တဲ့ဗီယက်နမ်နိုင်ငံဘက်ကနေတယ်ဆောင်လာတာလို့ယူဆရကြောင်းနဲ့မဲခေါင်မြေဝမ်းတခြားနိုင်ငံတွေကမူရစ်ဆေးဝါးနဲ့ပတ်သက်လို့အဖမ်းဆီးတွေကိုတင်းတင်းကြပ်ကြပ်ဖမ်းဆီးလာတာတွေလှုပ်လာတဲ့အတွက်လမ်းကြောင်းပြောင်းပြီးတော့ဝင်လာတာတွေရှိလာတယ်လို့လည်းဆက်ပြောပြပါတယ
်တထောက်ဆက်ဆောင်မှာတော့ဇန်နဝါရီလထဲမှာတော့လန်ကန်းကြီးမှာအဲ့လိုကဖေးတွေကျတော့ကီလို400ကျတော့ကီလို600ကျော်တော့ဇန်နဝါရီလထဲမှာလည်းကျတော့ဖမ်းနေတာဟုတ်ဖမ်းတဲ့ခါကျတော့အဲ့မှာကကျတော့စစ်စည်းကြီးကျတော့တန်းနေဆိုတော့သူကချော်သွားလို့မရတယ်ကျတော့အဲ့ဒီမှာမိတာပေါ့ပြီးတဲ့ခါကျတော့ဒီဘက်လမ်းကြောင်းလေးကိုကြောင်းလဲတဲတာပေါ့2015မှာတော့ကျတော့နှစ်လပိုင်းမှာကျတော့ကဖေးကီလိုပေါ့နော်850ကီလိုပေါ့ကန်အပြစ်ပေါ်တော့ချစ်တယ်ကျတော့ပေါ့နော်ကျတော့ဟိုဖမ်းစီရမိကြတယ်ပေါ့
ကဖေးတွေကိုမကြခဏဖမ်းဆီးမိခဲ့ပြီးမူရစ်ဆေးဝါးရောင်းဝယ်ကုန်ကူးသူတွေဟာကဖေးတွေကိုမြန်မာနိုင်ငံထဲကိုတင်သွင်းခဲ့ပြီးတဲ့နောက်စိတ်ကြွဆေးထုတ်လုပ်ဖို့အတွက်ရည်ရွယ်ခဲ့ကြတယ်လို့လည်းဆိုပါတယ်။ကားနှစ်စီးနဲ့အတူလူသုံးဦးကိုဖမ်းဆီးမိခဲ့ပြီးသူတို့ကိုတော့တချီလိတ်ခရိုင် ဝမ်ပုံမြို့နယ်ရဲစခန်းမှာမူးစိတ်ပုံမှ15မြင်းဆောင်16ခါခွေအရာအမှုဖွင့်အရေးယူဆောင်ရွက်ထားတယ်လို့လည်းဆိုပါတယ်ရှမ်းပြည်နယ်တာချီလေးမြို့ဘက်မှာတော့ပြီးခဲ့တဲ့နှစ်ကလည်းဒီထက်နှစ်ဆလောက်များတဲ့ကစင်းတွေကိုဖမ်းဆီးခဲ့ပူပါတယ်။ဒါအပြင်စိတ်ကြွဆေးပြားတွေကိုလည်းမကြာခဏဆိုသလိုဖမ်းဆီးရမိနေတာပါ။နိုင်ငံတကာမူးယစ်ဆေးဝါးတိုက်ဖျက်မှုအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2015ခုနှစ်အတွက်အစည်းအဝေးခန်းစာမှာတော့တနိုင်ငံချင်းအလိုက်အခြေအနေတွေကိုဖော်ပြထားပါတယ်။အဲ့ဒီအစည်းအဝေးခန်းစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူးယစ်ဆေးဝါးကိုထိတိယောက်ရောက်တိုက်ဖြတ်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့မူးယစ်ဆေးဝါးတိုက်ဖြတ်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့မူးယစ်ဆေးဝါးတိုက်ဖြတ်ရေးနှစ်ပတ်လည်အစည်းအဝေးခန်းစာမှာရေးသားထားတာပါမြန်မာအာဏာပိုင်တွေဘက်ကတော့မူးယစ်ဆေးဝါးတိုက်ဖြတ်ရေးမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတောက်ပြန်ထားသလိုဒီနှစ်ပိုင်းတွေအတွင်းမှာလည်းစိတ်ကြွဆေးပြားအများအပြားကိုလည်းမြန်မာအာဏာပိုင်တွေဘက်ကဖမ်းဆီးတာတွေလည်းရှိနေပါတယ်ရှင်
။မအေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုစီစဉ်ပြပြချင်းမှာပဲ Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာ Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်တယ်လို့ပြန်လည်ထုတ်လွှင့်ချိန်ကိုလည်းအစီအစဉ်တွေကိုလည်းအချိန်မရွေးနားဆင်နိုင်ပါတယ် website လိပ်စာက bamis.voanews.com ဖြစ်ပါတယ်နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့ကျမရေးမြမရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါလိုင်းဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်ကြာတာပရင်းနဲ့ညနေဘက် VOA အစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်ညနေဘက်အစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်မယ်ရှင
်။အင်္ဂါနေ့ကဝစ်စကွန်ဆင်ပြည်နယ်မှာလုပ်တဲ့ primary ပဏာမရွေးချယ်ပွဲမှာဒေါ်နယ်ထရန့်ဟာတက်ခရုစ်ကိုအကြီးအကျယ်ရှုံးသွားပေမဲ့အားရောတဲ့ပုံမရှိဘဲမနေ့ကနယူးယောက်မြို့မှာမဲဆွယ်စည်းရုံးဟုတ်ပြောပါတယ်။နယူးယောက်ဟာထရန့်ရဲ့ဇာတိပြည်နယ်ဖြစ်ပြီးအဘီလာ19ရက်နေ့အဲ့ဒီမှာလုံမဲ့အရေးပါတဲ့ primary ပဏာမရွေးချယ်ပွဲမတိုင်ခင်ကောက်ယူတဲ့လူလူစစ်တပ်မှာတော့ထရန့်ကခရုစ်နဲ့အိုဟိုင်းယိုးပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကစ်စစ်တို့ထက်အသာစီးရနေတာကိုတွေ့ရပါတယ်။ကမ္ဘာတစ်လောကဩဇာကြီးသူတွေထင်ရှားကျော်ကြားသူတွေနဲ့နိုင်ငံရေးသမားတွေအများအပြားရဲ့လျှို့ဝှက်ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုဖွင့်ချလိုက်တဲ့ Panama Papers ပနားမအစီရင်ခံစာအရှုပ်တော်ပုံကြီးပေါ်ပေါက်လာနေတဲ့အချိန်တွင်ပနားမနိုင်ငံရဲ့ငွေကြေးဆိုင်ရာလုက္ကင်မှုတွေကိုပြန်ပြီးသုံးသပ်ဖို့အတွက်အစိုးရကလွတ်လပ်တဲ့ကော်မရှင်တစ်ခုဖွဲ့စည်းမယ်လို့သမ္မတ Juan Carlos Varela ကပြောဆိုလိုက်ပါတယ်။နိုင်ငံရဲ့လက်ရှိလုက္ကင်မှုတွေကိုလိလာသုံးသပ်ပြီးဗန္ဒာရေးနဲ့တရားဥပဒေရေးရာစနစ်အတွင်းပွင့်လင်းမြင့်တာမှုခိုင်မာစေရေးလှုပ်ဆောင်ရမယ့်ကိစ္စတွေကိုအစိုးပြုတင်ပြမယ်ကော်မရှင်မှာပြည်ရင်းပြည်ပကြွမ်းကျင်သူတွေပါဝင်မယ်လို့သမရဗာရလာကဗိုလ်ဒူးနေ့ရုံးမြင့်တန်ကြားကနေထုတ်ပြန်တဲ့ကြေညာချက်မှာပြောသွားပါတယ်။ချင်းကနေတဆင်းဖြစ်တဲ့ဇီကာဗိုင်းရပること ပြန့်ပွားတာကိုဓာတ်ဆီးဖို့အတွက်အီဘိုလာရောဂါပိုးတိုက်ဖျက်ရေးအတွက်ရာထားတဲ့ရန်ပုံငွေအမေရိကန်ဒေါ်လာတန်း600နီးပါးကိုအသုံးပြုမယ်လို့သမရဥပမာအစိုးရကပြောပါတယ်။ဇီကာဗိုင်းရပကိုနေနှင်းဖို့ပြီးပြည့်စုံတဲ့အစီအစဉ်တစ်ခုလုပ်နိုင်ရေးအတွက်ဒေါ်လာတန်း2000နီးပါးလောက်ကိုရေးပေါ်ဖြည့်ဆွက်ရန်ပုံငွေဖြည့်ချထားပေးဖို့အစိုးရကပန်ကြားထားတဲ့ပေါ်ကွန်ကရက်လွှတ်တော်အနေနဲ့ရည်ရွယ်လို့ဆောင်ဖို့လဲအင်ဂျူတော်အကြီးတန်းတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ပြီးမြန်မာနိုင်ငံမှာအရသာအစိုးရတရက်ကိုထူထောင်နိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတဘရက်ကိုဘာမာကချီးကျူးဂုဏ်ပြုတဲ့အကြောင်းအီဘီလာ6ရက်နေ့ကသမ္မတတည်ဦးထင်ကျော်နဲ့ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်တို့ကိုတယ်လီဖုန်းဆက်ပြောပါတယ်မြန်မာနိုင်ငံမှာအရပ်ကဦးဆောင်တဲ့အစိုးရတရက်ထံဒီမိုကရေစီနီးကြအာဏာလွှဲပြောင်းပေးတဲ့တမိုင်းဝင်ဖြစ်ရတဲ့ဂုဏ်ယူကြောင်းနဲ့ပြီးခဲ့တဲ့ဒီနေ့ဘက်ကစံသစ္စာချင်းဆိုတဲ့သမ္မတတည်ဦးထင်ကျော်ကိုချီးကျူးတဲ့အကြောင်းသမ္မတဥပမာကပြောပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူတွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ် internet ဆာမျက်နှာ bamis.voenews.com မှာလည်းနားဆင်နိုင်ပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျေးဇူးခွန်ယူပါရှင်
This program has come to you from the Voice of America, Washington.